မွတ်စလင်နိုင်ငံခုနှစ်နိုင်ငံကနိုင်ငံသားတွေပြည်ဝင်ခွင့်နဲ့ဒုက္ခသည်တွေကိုအမေရိကန်ပြည်သူကလက်ခံနေတဲ့အစီအစဉ်တွေကိုဆိုင်းငံ့ထားဖို့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကြောင့်ဥပဒေကြောင်းအရအခြေတင်ဖြစ်နေရတယ်နဲ့ပတ်သက်လို့ရှောက်လက်ချက်တွေကိုပြည်သူ့ယူကန်တရားရုံးတစ်ခုမှာဒီကနေ့အင်္ဂါနေ့ကြားနာမှာဖြစ်ပါတယ်။တရားရေးဝန်ကြီးဌာနရဲ့ရှောက်လက်ချက်မှာတော့သမ္မတရဲ့အမိန့်ဟာအမေရိကန်ပြည်သူကိုနိုင်ငံသားတွေဝင်ရောက်မှုတွေနဲ့ဒုက္ခသည်တွေကိုလက်ခံနေတဲ့အစီအစဉ်တွေပေါ်သမ္မတတူရဲ့လုပ်ပိုင်ခွင့်အရဥပဒေနဲ့အညီဆောင်ရွက်ခဲ့တာဖြစ်တဲ့ကြောင်းဖော်ပြထားတာပါ။သမ္မတရဲ့တာမြင့်မိန်ကိုပြည်သူ့တရားသူကြီးတူကဆိုင်းငံ့ခဲ့တာမှားယွင်းတဲ့အဓိပ္ပာယ်ဖွင့်ဆိုချက်တစ်ခုဖြစ်တယ်လို့တရားဝင်မှုမရှိဘူးလို့လည်းပြောပါတယ်။ဝါရှင်တန်နဲ့မင်နီဆိုတာပြည်နယ်တွေကတရားလိုဖြစ်တဲ့တရားရုံးကိုတင်သွင်းတဲ့အမှုမှာပြည်နယ်ပေါင်း15ခုကရှင်းနေချုပ်တွေအမေရိကန်လူမှုခွင့်ရေးတမကနဲ့ကုမ္ပဏီပေါင်း100နီးပါးလောက်ကလည်းဝိုင်းဝန်းထောက်ခံခဲ့ကြတာပါ။တခြားကုမ္ပဏီများပြားကလည်းသမ္မတရဲ့တာမြင့်မိန်ကိုထောက်ခံကြောင်းအသီးသီးလျှောက်လက်ချက်တွေတင်သွင်းကြပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအောင်နှစ်ဦးဖြစ်ကြတဲ့ဂျွန်ကယ်ရီနဲ့မက်ဒလင်အော်ဘရိုက်တို့ကတော့သမ္မတရဲ့အမိန့်ဟာတရားပြင်ဆင်မထားဘဲအကောင့်ထဲပေါ်ခဲ့တဲ့အစီအစဉ်တစ်ခုဖြစ်တယ်လို့ရှင်းရှင်းလင်းလင်းလည်းမရှိဘူးလို့ဝေဖန်ခဲ့တာပါ။တာမြင့်မိန့်ဟာအမျိုးသားလူညွန်ရေးကိုပုံမအကောင့်စေလိမ့်မယ်လို့သမ္မတထရန့်ကပြောထားပေမဲ့အမိန့်ကြောင့်အမေရိကန်ပြည်သူစုပုံမလုံးချုံမဲ့အစားနိုင်ငံတော်လူညွန်ရေးကိုထိခိုက်စေတယ်လို့လည်းနိုင်ငံရဲ့ဝန်ကြီးအောင်နှစ်ယောက်ကပြောဆိုခဲ့တာဖြစ်ပါတယ်။အီရန်၊အီရက်၊လီဘီးယား၊ဆိုမာလီယာ၊ဆူဒန်၊ဆီးရီးယားနဲ့ယမန်နိုင်ငံတွေကခီးသွားတဲ့နဲ့ဒုက္ခသည်တွေအားလုံးပြည်ဝင်ဝင်တားမြစ်လိုက်တဲ့သမ္မတရဲ့အမိန့်ကိုတော့ပြီးခဲ့တဲ့တောက်ချာနေ့မှာပဲဝါရှင်တန်ပြည်နယ်တရားသူကြီးဂျိမ်းစ်ရောဘတ်ကယာယီဆိုင်းငံ့ခဲ့တာဖြစ်ပါတယ်။